လက်နက်ကိုင်ပုံကမှုဆက်မလုပ်ဘဲဖြတ်သိမ်းပြီးသူရတန်ယုံမှုတွေမဖြစ်စေခဲ့တဲ့ Wagner တပ်သားတွေနဲ့တပ်မှုတွေကိုကျေးဇူးတင်ကြောင်းသမ္မတပူတင်ကပြောလိုက်ပါတယ်။စနေနေ့ကဖြစ်ခဲ့တဲ့ Wagner ကြောင့် Russia ခြေစားလက်နက်ကိုင်တပ်ဖွဲ့ရဲ့ပုံကမှုနဲ့ပတ်သက်ပြီး Russia သမ္မတ Vladimir Putin ကဇွန်လ26ရက်ကတနင်္လာနေ့ကကြီးညာချက်ထုတ်ပြန်မိန့်ခွန်းမှာအခုလိုပြောခဲ့တာပါ။အဲဒီမိန့်ခွန်းမှာ Wagner တပ်ဖွဲ့တွေကမိသားစုစီပြန်လို့သူတွေပြောင်းွှေ့ပြင်းမှာဖြစ်တယ်လို့ဘယ်လာရုစ်တိုင်ကန်ကိုပြောင်းွှေ့ဖို့ဆန္ဒရှိသူတွေကိုလည်းတောင်းခွင့်ပြုဖို့သူအမခံတယ်လို့လည်းပူတင်ကဆိုပါတယ်။ဒါမှမဟုတ်ရုရှားကာကွယ်ရေးဝန်ကြီးဌာနနဲ့စာချုပ်ချုပ်ဆိုပြီးတာဝန်ထမ်းဆောင်ရင်လည်းရတယ်လို့ဆိုပါတယ်။ဒါပေမဲ့ပုံမှန်မှုကိုဥဆောင်ခဲ့သူယက်ဗကင်နီပရီဂျော့ဂေါကင်အကြောင်းကိုတော့တမရပူတင်ကမိန့်ခွန်းမှာထည့်သွင်းပြောဆိုတာမရှိပါဘူး။ပုံမှန်မှုလုံဆောင်ခဲ့သူတွေဟာတိုက်မိတဲ့လူမျိုးကိုတစ္ဆာပေါက်ပြီးယူကရိန်းကနာဇီလက်တစ်တွေနဲ့အနောက်နိုင်ငံကသခင်ကြီးတွေအလိုကျရုရှားစစ်သားချင်းချင်းတပ်ဖို့ကြံစီခဲ့တယ်လို့လည်းမိန့်ခွန်းမှာပူတင်ကဆွဆွဲပြောဆိုခဲ့ပေမဲ့ဗက်နာအဖွဲ့ကစစ်သားတွေနဲ့တပ်မှုတွေအများစုကတစ္ဆာဆောက်တဲ့ရုရှားမျိုးချစ်တွေဖြစ်ပါတယ်လို့လည်းဆိုပါတယ်။တစ်ဖက်မှာတော့ပုံကံမှုခေါင်းဆောင်ပရီဂိုဂျင်ကတရားဝင်ရေးကောက်တင်မြှောက်ထားတဲ့လက်ရှိစွာကိုဖြုတ်ချဖို့ရည်မှန်းချက်မရှိဘဲရုရှားစစ်တပ်ကသူ့တပ်ဖွဲ့ဝင်တွေကိုတိုက်ဖို့တရားမျှတမှုရဖို့အတွက်မော်စကိုကိုချီတက်ခဲ့တာပါလို့ပြောပါတယ်ခင်ဗျာ။